အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်မြေတင်သွင်းခံထားရသူဘရက်ကဗနော့ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွတ်ဆွဲထားတဲ့ခရစ်စတန်ဘလက်စီဖို့အနေနဲ့လာမယ့်ကြာသပတေးမှာလွှတ်တော်ကော်မတီဆင်မထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှေ့နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကယာယီသဘောတူညီချက်ရရှိသွားပါပြီ။မင်းစနီနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတယ်လို့မီဒီယာတွေမှာဖော်ပြကြပါတယ်။ကော်မတီဆင်မကြားနာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဆွတ်ဆွဲထားသူခရစ်စတန်ဘလက်စီဖို့ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်တစ်စောင်ကိုဖို့ရဲ့ရှေ့နေလေးကပို့လိုက်တာပါ။အီးမေးလ်ကနေတစ်ဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများပြားဟာသူ့ရဲ့ဆွဆွဲချက်တွေအပေါ်မျှတာပြီးဗမ်းမလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီကကြေညာပေးထားတာနဲ့လုံးဝကိုက်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လုပ်မှုတွေအပေါ်စိတ်ကျက်ရပေမဲ့လည်းအသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မျှော်လင့်ထားတဲ့အကြောင်းရှင်းရည်ပြန်ပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်။ထွက်ဆိုပွဲလုံးမဲ့အခမ်းအနားကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကတ်တပ်ဖို့နဲ့အဲ့ဒီအချိန်မှာမစ္စတာကဗနော့ရှိမနေဖို့အစောပိုင်းမှာဖို့နဲ့သူ့ရဲ့ရှင်းရည်ကတောင်းဆိုထားတာပါ။ထွက်ဆိုပွဲကိစ္စအကြောင်းပြန်ဖို့အတွက်ထက်လွတ်တော်ကော်မတီကတောက်ချာည10နာရီနောက်ဆုံးသတ်မှတ်ပေးခဲ့တာပါ။ဒါပေမဲ့လည်းတောက်ချာည10နာရီမထိုးခင်မိနစ်ပိုင်းလိုမှာပဲနောက်ထပ်တည့်ရတိုးပေးဖို့ဖို့ပြရှင်တွေကပန်ချခဲ့တာဖြစ်ပါတယ်